နင်းစရာအီမြေကွားမှာနီးပညာသစ်တွေထွန်းငှလာရတဲ့အမျှလူသားတွေရဲ့လူနေမှုအဆင့်အတန်းအမခန်းတိုးတက်မြင့်မားလာခဲ့ပေမဲ့တစ်ဖက်မှာလည်းသဘာဝပတ်ဝန်းကျင်ဒုနယ်ဒီပျက်စီးရပါတယ်ဒီနေရာမှာလူတိုင်းဒီနေ့ရှောင်လို့မလို့ပဲကဘာမှာခေါင်းခဲနေရတဲ့ကဘာရာသီဥရုပြောင်းလဲမှုရဲ့အစစက်မှုတော်လန်ရေးသမိုင်းကြောင်းစာမျက်နှာပြန်လှန်ရမယ့်သဘောရှိပါတယ်လူနဲ့သရစ္ဆာအားနဲ့ကုံထုတ်လုတဲ့နေရာမှာစက်ကစားထိုးလာတာမို့လူသမိုင်းမယုံနိုင်စရာတိုးတက်လာပေမဲ့ဒီနေ့ကဘာမှာရာသီဥရုပြောင်းလဲတဲ့တံကိုအလူအလိမ့်ခံနေရပါတယ်စမူတော်လာရေးအစောဆုံးကာလက1900ပြည့်လို့နှစ်ပိုင်းမှအနည်းချင်းစတင်နေဆိုပေမဲ့1830နဲ့1840ပြည့်လို့နှစ်ပိုင်းတွေရောက်မှဗြိတိန်မှာစက်မှုစတင်ထွန်းကားတယ်လို့အမေရိကန်ခြေစိုက်သမိုင်းရေးရာပညာပေး History Channel ကပြောပါတယ်ဗြိတိန်ကစပြီးမကြာခင်မှာအမေရိကန်ပြည်ထောင်စုပါဝင်ကြံကမ္ဘာနိုင်ငံတွေကိုပြန့်နှံ့သွားပါတယ်ခေတ်သစ်သမိုင်းပညာရှင်တွေကဒီကာလကိုပထမဆက်မှုတော်လန်ရေးလို့သတ်မှတ်ပြီး19ရာစုနှောင်းပိုင်းက20ရာစုအစောပိုင်းကိုဒုတိယဆက်မှုတော်လန်ရေးလို့သတ်မှတ်ပါတယ်ပထမဆက်မှုတော်လန်ရေးကအထင်ကြီးရပုဂ္ဂိုလ်က Scotland Engineer James Watt ဖြစ်ပါတယ်လက်စတာမီကောဘဝမီ၍မီးမြရှိတယ်ဆိုတာရင်းနှွေးမွေးဆက်တီထွေနဲ့ James Watt ကိုအစွဲပြုခေါ်ဝေါ်တာလည်းဖြစ်ပါတယ်သူစတင်တီထွေနဲ့ရင်းနှွေးမွေးဆက်ကြောင်မီသွေးတန်နဲ့သမဏိတို့ဟာနည်းပညာတိုးတက်လာတာနဲ့စက်မှုတော်လန်ရေးအရှင်အောင်ရလာစေတဲ့အကြောင်းရင်းကြီးလေးရလို့ယူဆကြပါတယ်ဒုတိယစက်မှုတော်လန်ရေးမှာသမဏိလက်စစ်နဲ့မော်တော်ကားလုပ်ငန်းများများဆန်းဆန်းထုံးကားလာပါတယ်အင်တာနက်ခေတ်မရောက်ခင်ကတည်းကထုံးကားလာခဲ့တဲ့စက်ယုံလူယုံတွေမော်တော်ကားတွေရထားတွေမှာရုပ်ကျင်းလောင်စာအလွန်ကျွန်းသုံးကြတာကြောင့်ကမ္ဘာလေထုတွေပန်လွင်တောင်ွေလိုရာထက်များပြီးရာသီဥတုကြောင်းလဲတာတိုက်ဖြစ်ဖို့စက်မှုတော်လိုင်းရင်မတိုင်ခင်ကကဘာပူချိန်နဲ့ 1.5 ဒီဂရီစင်တီဂရိတ်ထက်ပိုများမလာအောင်ကဘာကုလသမဂ္ဂကဥဆောင်ကြိုးပမ်းနေတာပဲဖြစ်ပါတယ်21ရာစုမှာလက်ကင်ဖုန်းတွေ3နိုင်လက်စစ်ကားတွေ4နိုင်ဆိုရင်တက်တာတဲ့လက်စစ်ပစ္စည်းတွေခေမီမီ3နိုင်မှုအပြင်ဂျိုရုဆက်သွယ်ရေးစနစ်တွေကွန်ပျူတာစနစ်တွေအသုံးချဖို့မြေရှားတတ်တုကဏ္ဍကအရေးပါလာပါတယ်ခေတ်သစ်နည်းပညာကဏ္ဍမှာမပါမဖြစ်တဲ့ Rare Art မြေရှားတတ်တုတူဖော်ရဲလုပ်ငန်းကြောင့်သဘာဝပတ်ဝန်းကျင်ပျက်စီးရပါတယ်။ဒါကြောင့်လည်းပြည်ရင်းကလူမှုဘဝလည်လာနေသူတူက
မိတူထဲမှာလည်းသူတို့အစိတ်ကြီးထည့်ပလိုက်ပြီးကြောက်ပြီးသူရဲ့ရုပ်ချင်းတွေကဘုံမုံနောက်တွေရုပ်ချင်းလောင်စာကထွက်လာတဲ့အဝိတွေကတော့မိတူထဲမှာအကုန်လုံးနောက်ပလတ်စတစ်ဖြစ်လာတယ်။ဒီကြောက်ပြီးသူရနေပဲပလတ်စတစ်ကလာ။အဲ့ဒါလည်းအကုန်လုံးကပင်လယ်တစ်ပုဒ်တရားထဲမှာနေတာမဟုတ်ဘူးကျွန်တော်တို့ကတနေ့တနေ့ပလတ်စတစ်မပူတင်တကားစားလောက်ခနာကူတွေကိုဝင်ရောက်နေတယ်လို့စာတမ်းတွေမှာဖတ်ရတယ်။နောက်ရေထူးကလည်းပြင်းထန်သွားပြီ။အခုကျတော့ရဲရလုံးတယ်
။ဒီမြေရှားတတုတူပေါ်တဲ့အတွက်ကချင်ပြည်နယ်လူတို့အထူးနင့်နာရပါတယ်။တတုမတူပေါ်ခင်တောကအရင်ပြုံးရပြီးတတောပြုံးနေရင်နောက်ဆက်တွဲဆိုးကျိုးတွေကသတိကြီးပါလာပါတယ်။မြေရှားတတုတူးတဲ့အခါတုံးတဲ့အဆက်ဟာအနေကြီးမားလွန်းလို့မြမာရီကသူ့ကိုငရဲမိလို့ခေါ်ပါတယ်။တမန်ကာပက်ထရီအိုးတဲ့ထဲတဲ့အဆစ်တစ်ဆက်နှစ်ဆက်ဆွန်းရင်အဝတ်စားတွေပျက်စီးတဲ့အခါအဆစ်စားတယ်လို့ပြောတတ်ပြီးအဆစ်နဲ့မတည့်အောင်သတိထားကြပါတယ်။အဲ့ဒီအဆစ်နဲ့ခုမြေရှားတတုတူဖော်နေတာပါ။မြေရှားတတုတူဖော်တဲ့လုပ်ငန်းတွေကလည်းအရင်တုန်းကတည်းကဆစ်အာနာသိမ့်ပြီးနောက်ပိုင်းပိုဆိုးွားလာတယ်လို့ကချင်လူအခွင့်ရေးဆောင်ကြည့်ရေးအဖွဲ့တာဝန်ကကိုချက်ကော့ဖ်ကပြောပါတယ်။
တဖြည်းဖြည်းနဲ့ပေါ့နော်ပူမတိလာတာပေါ့အနာမတင်ခင်မှာရောအနာတိမနောက်ပိုင်းမှာရောပူမလွတ်လွတ်လပ်လပ်လောက်ကင်လုံးရတော့တာပေါ့လုပ်ငန်းရှင်တွေကတော့တေချာတော့တည်ုပ်လေးပေါ့ဗျတည်ုပ်လေးပဲဒီစစ်ကောင်စီနေပေါ့နော်ပူပေါ်မှာတော့သူတို့ကြိုက်တယ်လို့တော့ကိုလုံးနေတာပေါ့အခုကတော့ဘယ်သူမှစစ်ဆေးတာလို့ကတော့ခုချိန်မှာတော့ခက်ခဲဆိုတော့သူတို့ကတော့နေကြဆောင်စစ်ကောင်စီပူပေါ်မှာတော့လုံးနေတယ်တော့ကျွန်တော်တို့ကြားသိရမှာ
ပစ္စည်းရတမိုးနဲ့မွေကြီးမှာမွေရဖို့ပဲအဓိကအာယုံစိုက်တဲ့အတွက်တမိုးကြီးမတဲ့အရာတွေဆုံးရှုံးနေရတာပါဒါကိုလူမှုဘဝလိလနေသူတူက
ဟာပတ်စံတစ်ခုတည်းအတွက်ကြည့်ရဲ value and prices ဆိုတဲ့စကလုံးနှလုံးဟာဒီလိုပါဒါပေမဲ့အယူဆအများကြီးကွဲတယ်အယူဆအရမူးတယ်လို့ပြောရတယ်ကျွန်တော်တို့ရဲ့တန်မိုးတွေတက်တော့မှရှိတယ်တဘာဝကြီးမှရှိတယ်ဒါက ecosystem ကိုကျွန်တော်တို့ကလုံးဝအတိမပြပါတာစီးပွားရေးတမမဟုတ်ဒီကနေ့ကဘာဘူးမိကုန်တုတ်เสียဖြစ်လာခင်ဗျားတို့ကဘာမီကြီးရဲ့ဒီတို့ရေတို့ရေတို့လည်းမအစိတ်ထဲလို့အကုန်ကြနေဘူးလားမပြေးကြနေဘူးလား
ဘသူသေးသေးငတိမာပြီးရောလောဘသမားတွေကြောင့်တဘာဝတရားကတန်ခတ်တဲ့အခါလူသားတိုင်းရှောင်လို့မရပေမဲ့လက်တလုံးမှာတော့ဂေယစနစ်ပျက်စီးနေတာကုစားဖို့ကဘာကကြိုးစားပေမဲ့အကောင်အထည်မဖော်နိုင်သေးဘူးလို့လည်းသုံးသပ်နေကြပါတယ်ရှင်